ခုတော့တိုင်းရင်းသတင်းလွှာအစီအစဉ်ကိုတင်ဆက်ပါမယ်။ထိုင်းအခြေစိုက် PNI 1တို့သားတွေကအစီအစဉ်ထုတ်လွှင့်တာဖြစ်ပါတယ်။
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျွန်မကအာမီပါ။ဖီဘာဝိုင်းတို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့မြန်မာတပ်မတော်နဲ့ရခိုင်တပ်မတော် AA တို့နေဆက်ထရိကန်ဒေတာတိုက်ပွဲကြောင့်ဒေတာခံချင်းပြည်သူ1000ကျော်ဟာအိန္ဒိယနိုင်ငံထဲကိုထွက်ပြေးတင်းရှောင်ခဲ့ရပါတယ်။ရခိုင်မျိုးသားပါတီဥက္ကဋ္ဌဒေါက်တာအေးမောင်ဟာပါတီဥက္ကဋ္ဌတာဝန်နဲ့ပါတီဝင်အဖြစ်ကနေနှုတ်ထွက်စာတင်လိုက်ပြီဆိုတာနဲ့ကရင်ပြည်နယ်အတွင်းကြောက်မီးသွေးလောင်စာသုံးကစ်စစ်ဓာအားပေးဆက်ယုံတိဆောက်ရေးစီမံကိန်းနဲ့ပတ်သက်လို့ဒေတာခံတွေနဲ့ကရင်ပြည်နယ်အစိုးရတို့ကြားသဘောထားကွဲလွဲမှုရှိနေတဲ့အကြောင်းတွေကိုကြားကြရမှာပါရှင်။
ကျမကနန်းဟောင်ပါရှင်တည်င်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါမြမတမတော်နဲ့ရခိုင်တမတော် AA တို့ဟာချင်းပြည်နယ်ပလဲဝမြို့နယ်နဲ့အိန္ဒိယမြန်မာဘင်္ဂလားဒေ့ရှ်နယ်ဆက်ဒရိကန်ဒေတာမှာတိုက်ပွဲဖြစ်ပွားခဲ့လို့ဒေတာခန့်ချင်းပြည်သူထောင်ကျော်ဟာအိန္ဒိယနိုင်ငံမီဇိုရန်ပြည်နယ်ထဲကိုထွက်ပြေးတင်းရှောင်ခဲ့ရတယ်လို့ရခိုင်တမတော်ပြန်ကြားရေးအရာရှိခိုင်တုခကပြောပါတယ်မီဇိုရန်တောင်ပိုင်းလောင်တလိုင်မြို့နယ်ဘက်ကိုထွက်ပြေးလာကြတဲ့ချင်းပြည်သူစစ်ဘေးရှောင်တွေကိုမီဇိုရမ်အစိုးရအနေနဲ့ကူညီစောင့်ရှောက်ထားတယ်လို့မီဇိုရမ်တည်င်းတွေမှာဖော်ပြထားပါတယ်နိုဝင်ဘာ25နဲ့26ရက်နေ့ကတိုက်ပွဲဖြစ်ပွားတဲ့မြိတ်ဝကျေးရွာ၊ပကာဝရွာ၊စက်တင်ဝရွာ၊အုံတီဝရွာသားထောင်ကျော်ဟာအိန္ဒိယနိုင်ငံမီဆိုရန်ပြည်နယ်ထဲကိုထွက်ပြေးတင်းရှောင်ခဲ့တာပါနိုဝင်ဘာလ1ရက်နေ့ကနေအခုချိန်ထိပလဲဝမြို့နယ်ကဒေသခံ300ကျော်ကလည်းစစ်ဘေးတင်းရှောင်နေရပါတယ်
ရခိုင်မျိုးရပါတီ AMP ဥက္ကဋ္ဌတောက်စာအေးမောင်ကပါတီဥက္ကဋ္ဌတာဝန်နဲ့ပါတီဝင်ဖြစ်ကနေနှုတ်ဆက်ခွင့်ပြုဖို့နိုဝင်ဘာလ28ရက်နေ့ကပါတီဇာနာချုပ်မှာစာတင်လိုက်ပါတယ်။အခုလိုနှုတ်ဆက်ခွင့်သိမ်းရတာဟာခေါင်းဆောင်အချင်းချင်းညီညွတ်မှုမရှိသလိုအစည်းအဝေးနဲ့စည်းအဝေးပြင်ပတွေမှာတိုက်ခိုက်ခံရမှုလူမှုမီဒီယာတွေမှာအုပ်စုဖွဲ့ပြီးရည်ရွယ်ချက်ရှိရှိဥတည်တိုက်ခိုက်မှုတွေရှိနေတဲ့အတွက်ဖြစ်တယ်လို့သူ့ရဲ့စာမှာပါရှိပါတယ်။ဒီလိုနှုတ်ဆက်စာတင်လာတဲ့ပတ်သက်ပြီးတော့ပါတီဘိုဟုကဘယ်လိုဆုံးဖြတ်မယ်ဆိုတာကိုဘိုဟုကော်မတီအစည်းအဝေးခေါ်ပြီးဆုံးဖြတ်ရမှာဖြစ်တယ်လို့ပါတီခေါင်းဆောင်တွေကပြောပါတယ်။ဒေါက်တာအေးမောင်ဟာပြီးခဲ့တဲ့လွှတ်တော်သက်တမ်းမှာအမျိုးသားလွှတ်တော်ကိုယ်စားလှယ်နဲ့လက်ရှိလွှတ်တော်မှာလည်းပြည်သူလွှတ်တော်ကိုယ်စားလှယ်ဖြစ်ရွေးချယ်ခံစားရသူဖြစ်ပါတယ်။
တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရဲသဘောတူစာချုပ် NCA လက်မှတ်ရေးထိုးနိုင်ရေးအတွက်မွန်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာအေးစံနဲ့မွန်ပြည်သစ်ပါတီ NMSP ကခေါင်းဆောင်တွေနိုဝင်ဘာလ28ရက်နေ့ကမွန်ပြည်နယ်ရေးမြို့နယ်ပုတ်ဖဝတီကျေးရွာပုတ်ဖဝတီတရဏပြုတ်နယ်မြေကိုရင်လေးကျောင်းမှာအလို့သဘောတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။မွန်ပြည်နယ်ဝန်ကြီးချုပ်ကနေ NCA လက်မှတ်ရေးထိုးရေးအတွက်တိုက်တွန်းချပြခဲ့သလိုမွန်ပြည်သစ်ပါတီဘက်ကလည်းဗဟိုကော်မတီအစည်းအဝေးကချက်မှတ်ခဲ့တဲ့အချက်တွေကိုပြန်ရှင်းပြခဲ့တယ်လို့ဗဟိုကော်မတီဝင်နိုင်ရွှေတိန်းကဆိုပါတယ်လက်ရှိမွန်ပြည်သစ်ပါတီဟာညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC အဖွဲ့ဝင်ဖြစ်ပြီး NCA လက်မှတ်ရေးထိုးနိုင်ရေးအတွက်အစိုးရငြိမ်းချမ်းရေးကော်မရှင် PC နဲ့တွေ့ဆုံဆွေးနွေးနေဆဲဖြစ်ပါတယ်
။ရှမ်းပြည်နယ်မြောက်ပိုင်းဒီဘောမြို့နယ်ထဲမှာအစိုးရတပ်မတော်လှုပ်ရှားစစ်ကြောင်းနဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSC တို့စိုက်ပွဲဖြစ်ပွားခဲ့ပါတယ်။နိုဝင်ဘာလ29ရက်နေ့ကဒီဘောမြို့နယ်နံကောလုံးခြေဆိုင်ခရယတိလေးခွန်မြန်မာတပ်မတော်စစ်ကြောင်းနဲ့SFPB SSC တိုင်ရင်မှ855လို့ဝမ်မော့ကျွော်ဥစုဘာကန်နန်တိုက်ဖိုင်းကျွော်နေမှာတိုက်ပွဲဖြစ်ပွားခဲ့တာပါအစိုးရတပ်မတော်ဟာပြီးခဲ့တဲ့စက်တင်ဘာလကတည်းကမြောက်ပိုင်းရှမ်းပြည်တပ်မတော် SSPB SSC ထိန်းချုပ်နယ်မြေဘက်ကိုအင်အားဖြင့်လှုပ်ရှားလာတာဖြစ်ပြီးအခုလိုတိုက်ခိုက်လာတယ်လို့ SSPB ပြောခွေရစိုင်းပုံးဟန်ကပြောပါတယ် SSPB SSC ဟာပြည်နယ်စစ်ပြည်ထောင်စုစစ်ငြိမ်းချမ်းရေးတည်ဆောက်ထားတဲ့ဖွဲ့ဖြစ်ပေမဲ့NCA စာချုပ်လက်မှတ်မရေးသေးနိုင်သေးသလိုလက်ရှိမှာတော့ WhatsApp ဖွဲ့ဥဆောင်တဲ့ FENCC မြောက်ပိုင်းမာမေဖွဲ့ခုနှစ်ဖွဲ့ဆက်မှာပါဝင်နေတာဖြစ်ပါတယ်
။ကရင်ပြည်နယ်ကော့ကရိတ်မြို့နယ်လိုင်ဝရွာကနေစပြီးဗအံမြို့နယ်အိမ်ဒုရွာအထိအာရှလမ်းမအတွက်လမ်းတိုးချဲ့ဖို့လိုအပ်တဲ့လမ်းခင်းကြောက်တွေကိုလွညတောင်မှာထုတ်ယူမှာနဲ့ပတ်သက်ပြီးဒေသခံအများစုကကန့်ကွက်ခဲ့ကြပါတယ်။ဒ ဒေသခံအများစုကကန့်ကွက်နေပေမဲ့လွညကျေးရွာအုပ်ချုပ်ရေးမှူးနဲ့တန်ဃာတော်တချို့ကချက်လင်းမြိုင်တိုယိုတာကုမ္ပဏီနဲ့သဘောတူလက်မှတ်ရေးထိုးထားပြီးဖြစ်လို့ကြောက်ထုတ်ဖို့လိုအပ်တဲ့ဆက်ပစ္စည်းတွေကိုကုမ္ပဏီဘက်ကတွားရောက်ချထားနေပြီးဖြစ်ပါတယ်။အဲ့ဒီစီမံကိန်းမပြုတ်လို့ဖို့ဒေသခံ900ကျော်ကကန့်ကွက်လက်မှတ်ရေးထိုးပြီးနိုဝင်ဘာလ22ရက်နေ့မှာကရင်ပြည်နယ်ဝန်ကြီးချုပ်ထံစတင်ထားသလိုပြည်နယ်အစိုးရမဖြည့်ရှင်းပေးနိုင်ပါကသမရအထိစတင်သွားမယ်လို့လွညတောင်သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားမှုကော်မတီဥက္ကဋ္ဌဇော်ခိုက်ခိုက်ကပြောပါရယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ကရင်ပြည်နယ်အတွင်းကြောင်မီသွေးလောင်စာ၃လျှက်စစ်တပ်အားပေးစစ်ရုံတိဆောက်ရေးစီမံကိန်းနဲ့ပတ်သက်လို့ဒေသခံတွေနဲ့ကရင်ပြည်နယ်အစိုးရတို့အကြားသဘောထားကွဲလွဲမှုတွေရှိလာနေခဲ့တာပါ။ဒီအရေးအတွက်ပြည်နယ်အစိုးရလွှတ်တော်ကုမ္ပဏီနဲ့လူမှုဖွဲ့စည်းတို့တွေ့ဆုံဆွေးနွေးခဲ့ပေမဲ့လည်းဒေသခံတွေရဲ့စိုးရိမ်မှုတွေဟာကြီးထွားနေဆဲဖြစ်ပါတယ်။မိကလျာမုံကလည်းအခုလိုစူးစီးတင်ဆက်ထားပါတယ်။
ကင်းပင်းနေတဲ့မှာကြောင်မီသွေးလောင်စာသုံးညက်စစ်သားအပိစက်ယုံတိဆောက်ရေးကိစ္စနဲ့ပတ်သက်ပြီးဒေသအတွင်းမှာအမြင်တွေမျိုးမျိုးကွဲပြားပြီးစိုးရိမ်မှုတွေဖြစ်ပေါ်နေတဲ့အတွက်ကြောင့်အခုလူဆင်းရွေးပွဲစကားဝိုင်းတစ်ခုပြုလုပ်ခဲ့တာလို့လည်းတိုက်တော်ကြောင်းဆရာတော်ဥက္ကုတ္တလဗုဒ္ဓကအခုလူမိတ်ကြသွားပါတယ
်ဒေသခံတွေကအဲ့ဒီနေရာမှာကြောင်မီသွေးဆွေးလို့သွားတင်တယ်တော့မကြည့်ကြဘူးတဲ့အလိုမရှိကြဘူးဦးဇင်းတို့ဒေသခံများရဲ့သဘောတရားကိုထောက်ပြီးတော့ကြည့်လိုက်မယ်ဆိုလို့ရှိရင်စိုးရိမ်စိတ်တွေလုံငဲတယ်တောင်းကြဆိတ်တွေများတယ်
ကရင်ပြည်နယ်ဖန်အားမြို့နယ်ဝက်ကြီးကျေးရွာအုပ်စုတွင်မှ TTCR ကုမ္ပဏီကနေပြီးတော့ USC နည်းပညာနဲ့တည်ဆောက်မဲ့ကြောင်မီသွေးလောင်စာသုံးညက်စစ်သားအပိစက်ယုံစီမံကိန်းဖြစ်ပြီးကရင်ပြည်နယ်အစိုးရအနေနဲ့ဆောက်လုပ်ခွင့်ပြုမပြုကိုတော့ပြည်ထောင်စုအစိုးရနဲ့ဆွေးနွေးညှိနှိုင်းဆဲအခြေအနေသာရှိတယ်လို့လည်းကရင်ပြည်နယ်ညက်စစ်နဲ့စက်မှုဝန်ကြီးဦးစိုးလှိုင်ကအခုလိုဆိုပါတယ်ည
က်စစ်သားမရှိတဲ့တော့ခိုင်မာတဲ့ညက်စစ်သားအဲ့ဒီကဘုံပြီးတော့ကိုလိုမှုသိတဲ့သားတွေကမရှိတယ်ဆိုရင်ကျွန်တော်ကြောင်မီစက်ယုံရှိတယ်ကြောင်မီစက်ကဆိုလို့ရှိရင်အချိန်လိုတွင်းမှာဆောင်ရွက်နိုင်ပြီးတော့ကြတော့အချိန်လိုပေါ့သိတယ်ဒီမှာကျွန်တော်ဆောင်ရွက်နေတယ်ဆိုတော့
ကရင်ပြည်နယ်မှာကြောင်မီသွေးဆက်ယုံတည်ဆောက်လို့ရှိရင်တည်ယူပို့ဆောင်ရေးရောရေရရှိမှုရောလိုအပ်တဲ့အတွက်တန်လင်းမြင့်ကြီးကိုပဲခြေခံထားပြီးတော့စဉ်းစားရမယ်လို့လည်းဝန်ကြီးကဆက်ပြီးပြောသွားပါတယ်။ကြောင်မီသွေးသုံးလဲပတ်မဲ့ညှက်စစ်သားအပိဆက်ယုံစီမံကိန်းကိုဒေသခံတွေလူထုအခြေပြုဖွဲ့စည်းတွေကနေကောက်ကွက်နေပေမဲ့လည်းကရင်ပြည်နယ်အစိုးရဖွဲ့အနေနဲ့ရှေ့ဆက်သူလှုပ်ဆောင်မဲ့အနေအထားမှာရှိနေပါတယ်။ကရင်ပြည်နယ်ဖအံမြို့နယ်ဝက်ကြီးထုံးတောင်သုံးအိမ်ကြေးရွာနီးမှာမြေအေက815ဧကရှိပြီးစက်ရုံကိုတန်လွင်မြစ်ဘေးမှတည်ဆောက်ဖို့ရာထားပြီးစီမံကိန်းမှာညက်စစ်တပ်အား1280မီဂါဝတ်ထောက်လောက်ဖို့ရာထားတယ်လို့လည်းသိရပါတယ်ရှင်
။ဆက်ပြီးတော့မြမတပ်မတော်နဲ့ရခိုင်တပ်မတော်အေအေတို့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲအတွင်ချင်းပြည်နယ်ပလဝမြို့နယ်ကဒုက္ခသည်400ကျော်ခန့်ဟာစစ်ဘေးတိမ်းရှောင်နေရတဲ့အခြေအနေတွေကြောင့်နှစ်ဖက်လက်နက်ကင်တက်တွေထွက်ခွာပေးဖို့ချင်းလူမှုအဖွဲ့အစည်းတွေကနေတောင်းဆိုထားပါတယ်။ဒီအခြေအနေကိုတော့အမီကနေစူးစီးထားပြီးနိုင်ကိုအိမ်ကနေတင်ဆက်ထားပါတယ်ရှင်
။ရခိုင်မြို့နယ်နေစချင်းမြို့နယ်ပလဝမြို့နယ်တွင်ကဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ဒေသခံတွေစစ်ဘေးသိမ်းရှောင်နေရပြီးတချို့မှာသက်ဆုံးရှုံးမှုတွေရှိနေတဲ့အတွက်နှစ်ဖက်လက်နက်ကင်တက်တွေချင်းမြို့နယ်ပလဝမြို့နယ်ကထွက်ခွာပေးဖို့ချင်းလူမှုအဖွဲ့အစည်းတွေကနေတောင်းဆိုထားပါတယ်။
ကျွန်တော်တို့ကဘယ်သူမှားတယ်ဘယ်သူမှားတယ်လို့တော့ကျွန်တော်တို့ကတော့တရားစီရင်တာတော့မဟုတ်ပါလေဖြစ်တယ်ဆိုတာ၂ရောက်လုံးဖြစ်လို့ဖြစ်တာလေအရင်ကအမှတတ်မတော်လည်းမရှိဘူးအေလည်းမရှိဘူးမရှိတော့တပ်ပွဲမရှိတော့အခုကအေရောက်လာတယ်အေရောက်လာတော့နှုတ်လုံးရောက်လာတယ်ဒီမှာပြဿနာလာဖြစ်တယ်ဖြစ်တဲ့ခါကျတော့တပ်ပွဲဘယ်လိုရှောင်မလဲဆိုရင်သူတို့မရှိဘူးဆိုရင်တပ်ပွဲမရှိဘူးလို့ကျွန်တော်ယူဆတယ
်ဒါကတော့ချင်းတောင်တိတသဘာဝတယံသာသာစောက်ကြီးရေးဖွဲ့ကကိုလျံတူဝန်ပြောဆိုခဲ့တာပါချင်းရပ်ဘက်လူမှုဖွဲ့စည်းဆယ်ဖွဲ့ကနှစ်ဖက်လက်နက်ကင်တပ်တွေချင်းမြင်တဲ့အတွင်းကနေထွက်ခွာပေးဖို့နိုဝင်ဘာလ16ရက်နေ့ကထုတ်ပြန်ချက်တစ်စောင်ထုတ်ပြန်တောင်းဆိုခဲ့ပါတယ်။နိုဝင်ဘာလ3ရက်နေ့ကနေ16ရက်နေ့ထိချင်းမြင်တဲ့ပလက်ဝါမြို့နယ်မှာဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်ကုန်းမြင့်ကျေးရွာကဒေသခံ400ကျော်ဟာရှင်းလင်းဝကျေးရွာဘက်မှာစစ်ဘေးသိမ်းရှောင်နေရပါတယ်။စစ်ဘေးရှောင်ဒုက္ခသည်တွေအနေနဲ့လက်ရှိမှာဒုက္ခရောက်နေတယ်လို့ကိုလျံတွန်ကဆိုပါတယ်။
အင်းကနေထွက်ပြီးအဝေးရောက်သွားတယ်ဆိုပို့ပြီးတော့ဒုက္ခရောက်တာပေါ့အများကြီးခက်ခဲလိမ့်မယ်သူတို့ကစာဝတ်နေရေးအခုကဆောင်းရတီဆိုအေးလေအေးမှလေ
ဒုက္ခတွေရဲ့စာဝတ်နေရေးဆိုချင်းမြင့်နဲ့ဆိုရနဲ့လူမှုဖွဲ့စည်းတွေကလည်းတွားရောက်ကူညီပေးနေတယ်လို့လည်းကိုလျံတွန်ကပြောပါတယ်မြမသမတော်ကလည်းလက်ရှိအချိန်မှာရခိုင်ပြည်နယ်ဘူတီတောင်နဲ့ချင်းမြင့်နယ်ဆက်ပလက်ဝါမြို့နယ်ဘက်မှာစင်အားတွေထပ်မံတိုးချဲ့ဖြစ်စဉ်လာတဲ့အတွက်ပိုက်ပွဲတွေချိန်မရွေးဆက်ဖြစ်ပွားနိုင်တယ်လို့ရခိုင်တပ်မတော်အေးအေးပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ်
ဒီမှာတမ်းတွေဖက်သွားနေရတော့အဲ့ဒီဘူးဒီတော့မျိုးနေဖက်မှလည်းပဲအင်အားတွေထားပြီးတော့ဒီဟိုဖြစ်လာတာရှိတယ်ကြတော့နောက်ဒီဘလောအမျိုးနေဖက်မှလည်းအင်အားတွေထားပြီးတော့ဖြစ်နေတာရှိတယ်ဆိုတော့အကွေကတော့ဆက်ပြီးတော့ဖြစ်လာနိုင်တဲ့အနေအထားအများကြီးရှိတယ်ကြ
2025ခုနှစ်မတ်လနဲ့ဧပြီလကနေစတင်လာခဲ့တဲ့ရခိုင်တပ်မတော်နဲ့မြန်မာတပ်မတော်တို့ကြားတိုက်ပွဲတွေဟာချင်းမြင်းနယ်ပလောက်ဝနဲ့ရခိုင်ပြည်နယ်စကြောက်တော်ဗူဒီတောင်မြို့နယ်အထိဖြစ်ပွားလာခဲ့ပါတယ်။ဒေသခံရွာသားတွေအနေနဲ့စစ်ပွဲရဲ့အကျိုးဆက်ဖြစ်မြေမြုပ်မိုင်းထိမှန်ခြင်းနှစ်ဖက်သက်တွေအတွက်လမ်းပြပေါ်တာဌာနမှဖြစ်အသုံးပြုခံရခြင်းစတဲ့လူခုရေးချိုးဖောက်မှုတန်တွေကိုလည်းခံနေရပါတယ်ခင်ဗျာ။
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြားရမှာပါ
မြန်မာတပ်မတော်နဲ့ရခိုင်တပ်မတော် AA တို့ဟာချင်းပြည်နယ်ပလဲဝမြို့နယ်နဲ့အိန္ဒိယနိုင်ငံဘင်္ဂလားဒေ့ရှ်နယ်ဆက်သရီကန်ဒေတာမှာတိုက်ပွဲဖြစ်ပွားခဲ့လို့ဒေတာခန့်ချင်းပြည်သူတထောင်ကျော်ဟာအိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ဘက်ကိုထွက်ပြေးတန်းရှောင်ခဲ့ရပါတယ်ရခိုင်အမျိုးသားပါတီ ANP ဥက္ကဋ္ဌဒေါက်တာအေးမောင်ဟာပါတီဥက္ကဋ္ဌတာဝန်နဲ့ပါတီဝင်အဖြစ်ကနေနှုတ်ထွက်ခွင့်ပြုဖို့ပါတီဌာနချုပ်မှစတင်ခဲ့ပါတယ်
တော်ရရှိတွေအခုနားဆင်ကြကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ
BNI ဝိုင်းတော်သားတွေတင်ဆက်တဲ့တိုင်းရင်းသတင်းလွှာကိုနားဆင်ကြရတာပါခင်ဗျာ။